ရိုဟင်ဂျာမွတ်စလင်တွေတပ်ဖြတ်ခံနေရတာရပ်တန့်သွားအောင်အမေရိကန်အစိုးရအနေနဲ့အစွမ်းကုန်လှုပ်ဆောင်ဖို့ဗာဂျီးနီးယားပြည်နယ်အောက်လူတော်မတ်ဒွန်ပီယာကပြောလိုက်ပါတယ
် And the Rohingya Muslim exodus is making life in Bangladesh much more difficult and I really want the US government
ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေဟာတိတ်ကိုခက်ခဲလာပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေမျိုးဖြုတ်တပ်ဖြတ်ခံနေရတာရပ်တန့်သွားအောင်အမေရိကန်အစိုးရကလုပ်နေတဲ့များအားလုံးလှုပ်ဆောင်ကြံပါတယ်လို့ VOE ဘင်္ဂလီဘာသာဌာနနဲ့ကျတဲ့ဗရီနီတွေ့ဆုံမိမြန်ကန်တခုမှာအော်လတော်အမတ်ဘီယာကပြောသွားတာပါဒါအပြင်မကြသေးခင်ကဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းပုံရမ်းမင်းကြီးကရိုဟင်ဂျာဆိုတာကိုတုံ့နှုံပြောဆိုခဲ့တာရိုဟင်ဂျာတွေနဲ့တွေ့ဆုံခဲ့တာတွေပေါ့သူ့အနေနဲ့သိကိုကျဉ်းနှံ့မိတဲ့အကြောင်းလဲမစ္စတာဘီယာကပြောပါတယ်လက်ရှိအခြေအနေကိုဘယ်လိုဖြေရှင်းမယ်ဆိုတာနိုင်ငံတော်တမန်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့နီလန်းရှာနိုင်လိမ့်မယ်လို့မျှော်လင့်နေကြောင်းဗာဂျီးနီးယားပြည်နယ်လွှတ်တော်ကိုယ်စားလှယ်မာ့ခ်စစ်ကောစ်ကလည်းဘင်္ဂလီဌာနနဲ့တရားတွေ့ဆုံမိမြန်ကမ်းမှာပြောခဲ့ပါသေးတယ်။တပ်ဖြတ်မှုတွေရပ်သွားအောင်လုပ်ဖို့ဒေါအောင်ဆန်းစုကြည်ကိုဖိအားပေးတာတွေအများပြားရှိနေကြောင်းဒါဟာတိတ်ကိုရှုပ်ထွေးတဲ့အခြေအနေဖြစ်ကြောင်းဒီအခြေအနေကိုကြော်ဖြတ်နိုင်မဲ့တဲ့ထိဒုက္ခသည်တွေကိုအကူအညီပေးနေတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုကျေးဇူးတင်တဲ့ကြောင်းဗာဂျီးနီးယားပြည်နယ်လွှတ်တော်ကိုယ်စားလှယ်မာ့ခ်စစ်ကောစ်ကပြောပါတယ်။